လီဗျားနိုင်ငံအနီးကမြေထဲပင်လယ်ထဲမှာလွန်ခဲ့တဲ့နှစ်အတွင်းဥရောပတိုက်ကိုတရားမဝင်ဝင်ဖို့ကြိုးစားခဲ့တဲ့ရှစ်ပြောင်းနေထိုင်သူ10ဦးသေဆုံးခဲ့ပါတယ်။လူမောင်ခိုကူးတဲ့သူတွေကတခါတရံမှာအန္တရာယ်များလာတဲ့ရေပြင်တည်ငြိမ်မှုကိုခွင့်ကောင်းယူပြီးဥရောပတောင်ပိုင်းကမ်းခြေတွေကိုခိုးသွင်းဖို့ကြိုးစားတဲ့အချိန်ကယ်ဆယ်ရေးအဖွဲ့တွေကလူပေါင်း 4,800 ကိုလည်းကယ်တင်နိုင်ခဲ့တယ်လို့ဆိုပါတယ်။ကယ်တင်လက်နက်နဲ့သူတွေအားလုံးကိုအီတလီနိုင်ငံတောင်ပိုင်းအစွန်းကလမ်ပေဒူးစာကျွန်းအပါအဝင်ဆစ်စလီနဲ့ကာလာဘရီးယားကျွန်းတွေကိုတည်ဆောင်သွားတယ်လို့ဆိုပါတယ်။စနေနေ့ကရွှေပြောင်းနေထိုင်သူပေါင်း 3,800 ကိုကယ်တင်ပြီးတဲ့နောက်မှာဒီနေ့ငွေနေ့ကရွှေပြောင်းနေထိုင်သူတွေတင်ဆောင်လာတဲ့တင်ပေါ်အနည်းဆုံး16ဆင်းကိုဖမ်းဆီးမိခဲ့တယ်လို့အီတလီကမ်းခြေဆောင်တပ်ဖွဲ့ကပြောပါတယ်။ပင်လယ်ရေပြင်တည်ငြိမ်နေတာနဲ့ရာသီဥတုကောင်းမွန်မှုတွေကြောင့်အခုနှစ်အတွင်းရွှေပြောင်းနေထိုင်သူပေါင်း 2,000 လောက်ရောက်လာနိုင်တယ်လို့အီတလီကမျှော်လင့်ထားပါတယ်။အဲ့ဒီရေအတွက်ဟာမနစ်2014ခုနှစ်ကတည်းကစာရင်3000ပိုများလာတာလည်းဖြစ်ပါတယ်။